လက်နက်ကင်တပ်ဖွဲ့တွေကမူဆယ်မြို့ကိုနေခင်း12နာရီနောက်ပိုင်းဝင်ရောက်စီးနင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့နောက်တောင်းနဲ့ချီတဲ့မူဆယ်ဒေသခံတွေကတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံနေကြပါတယ်။12နာရီနောက်ပိုင်းအိမ်ထဲကအိမ်ပြန်မထွက်ဖို့ဈေးဆိုင်တွေကိုပိတ်ဖို့အာဏာပိုင်တွေကတတိပေးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒီလိုတားမြစ်ထားတာမရှိဘူးလို့မူဆယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းပဋိပက္ခဖြစ်ပွားရာဒေသကအခြေအနေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအတင်ပြထားပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးမူဆယ်မြို့မှာတော့ဒီနေ့မိုးလွယ်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေဟာတရုတ်နိုင်ငံဘက်ကိုတင်းရှောင်နေပါတယ်ဒီလိုတင်းရှောင်နေတဲ့အခြေအနေကိုရွှေလီမြို့ကိုရောက်ရှိနေသူတဦးကအခုလိုပြောပါတယ
်မူဆယ်ကနေပြီးတော့ဒီတရုတ်ဘက်ကိုအခုမှလိုဂိတ်သုံးဂိတ်ရှိတယ်ဟိုစင်ဂျီဂိတ်ရယ်မန်ဝေးဂိတ်ရယ်တော့နန်းတော်ဂိတ်ဆိုတာရှိတယ်ไอ้ตรงนี้มันลูกเนี่ยอกรก็ปิดแจ่แน่นี่อกรก็ทิ้งไว้ทางกูกู้หูจ๋าอกรคําแม้เนี่ยก็เราตรงนี้ก็ต๊องๆต๊องๆต๊องฉิเนี่ยลูกเนี่ยตะต๊องกว่าตะต๊องรอฉิเนี่ย
မူဆယ်မျိုးကဒေတာကန်တွေအခုလိုတင်းရှောင်တာဟာဒီကနေ့နေခင်း12နာရီနောက်ပိုင်းအပြင်မထွက်ရလို့အမိန့်တွေထွက်ပေါ်လာတာကြောင့်ဖြစ်တယ်လို့လည်းဆက်ပြောပါတယ
်။နေ့လယ်12နာရီကနေစပြီးတော့အိမ်ထဲကနေအိမ်ပြင်မထွက်ရအောင်ဆိုပြီးတော့တရင်နေအဲ့ဒီတရင်တွေထွက်လာတယ်။ထွက်လာတော့အဲ့မှာလူတို့ကလည်းကြောက်ကြောက်ရင်တော့ဒီမှာရှိတဲ့မူဆယ်မျိုးမှာရှိတဲ့ဖိုင်တွေပေါ့ဖိုင်တွေလည်းအကုန်ပိတ်သိမ်းပုံနဲ့ဥရကားတွေရောကြောက်ကြကြတယ်ပေါ့ဗျာ။ဘန်တွေရောပါရောအစိုးရဘန်တွေကစအကုန်လုံးပိတ်ကုန်တော့ပိတ်ကုန်တော့မူဆယ်မျိုးကချောက်ကန့်နေပြီခု
အခြားမူဆယ်မျိုးကန်တူးကလည်းမျိုးရင်းမှာပြန့်နှံ့နေတဲ့သတင်းကိုအခုလိုပြောပါတယ်
။မူဆယ်မျိုးအချင်းတွေကတော့ဒီ12နာရီဖိုင်တွေပိတ်ခိုင်းလိုက်တာပေါ့ဗျာ။ဟွာရဲရပိတ်ခိုင်းလိုက်တာ။ရဲရတဆိုင်တည်းကိုသွားပြီးတော့ပြောလိုက်တော့ကျန်တဲ့ဆိုင်တွေအလုံးပိတ်ကြတယ်အကြတော့ဒီ7နှစ်ကြီးနောက်ပိုင်းဘူဆယ်မြို့မှာအချင်းတွေဝင်စီးမယ်လို့တော့ကြားရတယ်။အဲကျောင်းနေလည်းပိတ်တယ်ဗျ။ကျောင်းတို့ဘန်လို့အဇီယာဘန်အားလုံးပိတ်အဲ့လိုဖြစ်သွားတယ
်။ဘူဆယ်မြို့မှာရဲစခန်းကတာဝန်ကျဝန်ထမ်းတဦးကတော့ရဲတပ်ဖွဲ့ကအခုလိုပိတ်ခိုင်းတာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ကတော့မိတ်ထုတ်ပြန်ထားတာမရှိသေးဘူးဗျ။အဲ့လိုလုံးခိုင်းတာမရှိတော့။ဟောဒါသူတို့ရက်ကွက်စီပြန်ထမ်းတယ်။ထွေုပ်မေးဒီမှာပြီမှာဗျ။
မူဆယ်မျိုးကဒေသခံတည်င်းတော်တူဖြစ်တဲ့ဦးမောင်ကတော့အာနာပိုင်တွေကအမိန့်တစုံတရာထုတ်ပြန်ထားတာမရှိကြောင်းပြောပါတဲ့
အဲဒီ7ခွဲမှာဆန်ဦးချိုအီမူကကျွန်တော်တရားဝင်ပြောတာကသူတို့အနေနဲ့ဒီ144မထုတ်ပါဘူးတဲ့144မထုတ်ဘူးဆိုတဲ့အကြောင်းကိုရက်ကြီးဥက္ကဋ္ဌတွေအကုန်လုံးရက်ပွဲဥက္ကဋ္ဌတွေအကုန်လုံးကို7နာရီခွဲတဲ့အချိန်မှာထပ်မံရှင်းညာခိုင်းတယ်ထပ်မံရှင်းညာခိုင်းတဲ့ဒါ144မထုတ်ဘူးဆိုတဲ့အကြောင်းဆိုရင်ကြောင်းကြမဖြစ်ဘူးဆိုတဲ့အကြောင်းမျိုးကလူတော်တော်များရွှေဒီဘက်ကိုအထူးသဖြင့်စာအုပ်ရှိတဲ့သူတွေကတော်တော်များတော့ဘုက္ကကောင်းအောင်ရောက်သွားကြပြီအထူးသဖြင့်ရွှေဒီရောက်သွားကြပြီ
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့တနင်္ဂနွေနေ့ကမူဆယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းကတပ်စခန်းရဲစခန်းနဲ့105မိုင်ကုန်သွယ်ရေးစခန်းတွေကိုတိုက်ခိုက်ခံရပြီးတဲ့နောက်မူဆယ်မြို့ပေါ်ကိုပြည်သူ2600ကျော်လာရောက်ခိုလုံကြောင်းသတင်းထုတ်ပြန်ခဲ့သလိုတရုတ်နိုင်ငံကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မနေ့ကလူ3000လောက်သူတို့နိုင်ငံအတွင်းကိုခိုလုံလာကြောင်းသတင်းထုတ်ပြန်ထားပါတယ်တင်းလာနေညပိုင်းကမူဆယ်မြို့မြို့မရဲစခန်းကိုကချင်နဲ့ပလောင်တပ်ဖွဲ့တွေကလာရောက်ပစ်ခတ်ခဲ့ကြောင်းနဲ့အင်ကာနေ့မနေ့ပိုင်းမှာတော့လာရှိုးမူဆယ်လန်ကုတ်ခိုင်မြို့နယ်နတ်ခိုင်ရွာနဲ့ဟိုနောင်ရွာအကြားတိုက်ခိုက်မှုမှာအရက်သားတဦးသေဆုံးခဲ့ကြောင်းကိုကာကွယ်ရေးဦးစီးချုပ်ယုံကဒီနေ့သတင်းထုတ်ပြန်ထားပါတယ်